ယောဂီရောင်တော်တော်တို့ရောဂီကသတိရရှိဖြစ်ပါ၏။ဒါနဲ့ပြေခြင်းကာလဝေယဩဝါဒကထာဓမ္မဒေသနာအမိဟာပြင်ခြင်းတို့မှဓမ္မဒါနပြုသည်ကျေးဇူးပိသလူကြီးဩဝါဒကထာဓမ္မဒေသနာတော်ဒီကသိက္ခာပြင်သောအမြတ်ဆုံးဆိုတဲ့ဩဝါဒကထာဓမ္မဒေသနာတော်ဖြင့်ဓမ္မဒါနပြုပါမယ်။တိဗံတောမြာမိမိတို့ရဲ့တန်တန်၌သီလတိတ်္ခာရေပြည့်စုံစေဖို့သမာဓိတိတ်္ခာရေပြည့်စုံစေဖို့ဉာဏ်တိတ်္ခာရေပြည့်စုံစေဖို့အတွက်ဘုရားတိအားသာပုဂ္ဂိုလ်များဖြစ်တော်မူသောဆရာရှင်ဗုဒ္ဓမြတ်ကြီးဟောကြားတော်မူခဲ့ပြီးဟောအပ်တာရိမဘုရားဒေသနာတော်အတိုင်းသာသနာ့ရှင်တော်ကြီးတော်အားထုတ်သွားနိုင်ကြလို့ဆုတောင်းရှိရင်ဖြင့်မိမိတို့ကန္တာနာပြည့်စုံသေးတဲ့သီလပိဋကတွေလည်းပြည့်စုံလာနိုင်တယ်ပြည့်စုံသေးတဲ့သမာဓိပိဋကတွေလည်းပြည့်စုံလာနိုင်တယ်ပြည့်စုံသေးတဲ့ပညာပိဋကတွေလည်းပဲပြည့်စုံလာနိုင်ပါလေ။ဒီဩဝါဒပါဠိမှာတရားဒေသနာတော်ကိုသံဃာ့ရဲ့အာသာကုလရာအစ်စ်ဖြစ်တော်မူသောဗောဓမာဗုဒ္ဓမြတ်စွာဘုရားကြီးသောသောပိုင်းတို့ကဥပ္ပုံ၏တိုင်းဥပ္ပုံ၏တိုင်းညာတော်တို့အားကိုရော်တိုင်းဟောကြားပြတတ်တော်မူခဲ့ပါသည်။တစ်ချိန်မှာတော့သံဃာပရိသတ်အလယ်မှာသီလကျင့်နေတဲ့ယန္တပါရှိနေတဲ့တွတ်တာကြောင့်သူကမှစပြီးတော့ဒီဩဝါဒပါဠိမဒေသနာတော်ကိုမပြတော့ပဲယန္တမြာအာနာပါဠိမဒေသနာတော်ကရုပ်စုပြတာဖို့အတွက်တရားမြတ်စွာသိကြည့်တော်မူခဲ့တယ်။ဒုအာနာပါဠိမဒေသနာတော်ဆိုတာယန္တမြာကျင့်သုံးနေကြတဲ့လိုက်နာနေကြရတဲ့229ဘက်သောသိက္ခာပုအပေါင်းတွေပဲဖြစ်ပါတယ်။ဒီသတိနဲ့သာဗျာကတော့6မိနစ်တည်း6မိနစ်တည်းကြာမှယန္တအာလုံးကိုဝိနိထာမဆိုတာရောက်သိုးစီပြီးတော့သို့ယန္တများကိုဩဝါဒပါဠိမောက်တော်ကိုဒီသတိနဲ့သာဗျာသောတော်တိုင်းကိုဟောကြားတော်မူခဲ့တယ်။အဲ့ဒီဩဝါဒပါဠိမောက်ဒေသနာတော်ကသာရ3ခုပဲရှိတယ်။မများပါဘူး။ပရမသာရကသန္တိပရမတ္တောတိတေကနိဗ္ဗာန်ပရမဝရဏိဗုဒ္ဓနာယိပပတိတောပရုပပါတိနတမနဟောတိပရံဝိတယံတောသန္တိပရမတ္တောတိတေကဣတေကတိတေကဥသဝတောဝါချုပ်တိခြင်းခံရခြင်းဥသဝတောသန္တိသိက္ခာကျင့်သည်ပရမမြတ်သောတဘောအကျင့်ပါပေသည်။ချုပ်တီးခြင်းခံနေခြင်းလို့ဆိုရသောခန္တီသိက္ခာကျင့်ဆိုတဲ့အလုပ်ဟာမြတ်သောအကျင့်တရားပါပဲလို့ဆိုလိုတဲ့အဓိပ္ပာယ်။သိက္ခာပြီးတော့ကျင့်သုံးနိုင်မှသာလျှင်မိတိကုသိုလ်တရားမဆိုမိမိတို့ရဲ့တဏ္ဍာမှာဖြစ်သွားတည်ရှိနေနိုင်မှာဖြစ်ပါတယ်။သိခံပြီးတော့မှမကျင့်သုံးနိုင်ဘူးဆိုရင်မိတိကုသိုလ်တရားမဆိုမိမိတို့ရဲ့တဏ္ဍာနဲ့ဖြစ်သွားတည်ရှိဖို့မလွယ်ဘူးနိုင်ပါဘူး။တော့ကြာသိခံခြင်းကိုမြတ်သောအကျင့်လို့အခြေခံအကြောင်းရင်းတရားဖြင့်သက်သာဖျားဟောကြားတော်မူထားခဲ့ခြင်းဖြစ်ပါတယ်။ဒီတိက္ခာကျင်အကျင့်တရားဟာသီလစတဲ့အကျင့်တို့ရဲ့အခြေခံအကြောင်းရင်းလေးဖြစ်ပါလေ။တိက္ခာနဲ့အကျင့်ရှိပါမှသာသီလအကျင့်တွေလည်းပြည့်စုံလာနိုင်တယ်။သမာဓိအကျင့်တွေလည်းပြည့်စုံလာနိုင်တယ်။ပညာအကျင့်တွေလည်းပြည့်စုံလာနိုင်ပါလေ။တိက္ခာနဲ့အကျင့်မှမရှိနိုင်ပါဘူးဆိုတော့သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေမပြည့်စုံနိုင်ပါဘူး။အခြေခံအကျင့်မြတ်အခုနေရာဖြင့်မြတ်စွာဘုရားဟောကြားခဲ့တယ်။အခြေခံအကျင့်မြတ်ဖြစ်ပုံကားတော့ဖြင့်တမာပြောတော့ ဘုရင်တို့ယောဂီများငါးပါးသီလကိုသိခံပြီးထိမ့်မှပြည့်စုံတယ်။ဒီမှခံမင်းရဲ့မတော့လျှောက်ပဲမထိန်ထိန်ပဲလောဘဒေါသအလိုလိုက်ပြီးတော့ပြည့်ပြည့်နေရင်တော့ဖြစ်ဒီငါးပါးသီလသိခါဟုတ်တရားတွေဟာလေမပြည့်စုံနိုင်ဘူးတဲ့။ပါဏတိပါဒဝေရမိသိခါပတံသမာဓိယာမိပါဏတိပါဒသတ္တဝါယိအသက်ကိုချခြင်းပြည့်စည်ခြင်းတတ်ခြင်းမှဝိရမိသိက္ခာပဒံဆောင်ရင်ကြောင့်ဖြစ်သောသိက္ခာဘုဒ္ဓောကိုသမာဓိယာမိသောက်တည်ပါ၏လို့ဆိုပြီးတော့သောက်တည်ထားပေမဲ့လို့သိမှတ်ရရင်တော့ဒီသိက္ခာဘုဟာပြည့်စည်နိုင်မှာလားမပြည့်စည်နိုင်မှာလားပြ
ည
့်စည်
နိုင်ပါရ
ဲ့ဗျာဒါလိုပဲအာရိနာဒါနသိက္ခာဘုဒ္ဓီကာမတုမိစ္ဆာသရသိက္ခာဘုဒ္ဓီလည်းပဲလောဘဒေါသအလိုလိုက်ပြီးတော့ဒီမကံမဲနဲ့မထိန်သိမ့်သေးနဲ့နေမယ်ဆိုရင်တော့အဲ့ဒီသိက္ခာပုဒ်ကြီးလည်းပြတ်နိုင်ကြပဲညာတော်ညာဆိုရင်လည်းပဲသိက္ခာပုဒ်ကြီးအကြောင်းတရားမှမရ129တော့သိက္ခာပုဒ်ကြီးကိုသိခံပြီးတော့ထိန်သိမ့်နိုင်မှသာညာတိရလည်းပြည့်စုံသွားနိုင်တယ်ဒါကြောင့်သိခံတဲ့အကျင့်ဟာတိရပြည့်စုံခြင်းရဲ့အခြေခံအကျင့်လည်းဖြစ်တယ်ဒီကရည်ပြင်ဟာပါတိဆုံးခြင်းရဲ့အခြေခံပြင်လေသီလာပြည့်စုံခြင်းရဲ့အခြေခံအပြင်ဆိုတူပဲသီခံခြင်းဒီသမာဓိပြည့်စုံခြင်းရဲ့အခြေခံအပြင်သီခံခြင်းဒီပညာပြည့်စုံခြင်းရဲ့အခြေခံခြင်းသီခံမိတာမှမကျင့်ရင်သီလာအပြင်သမာဓိအပြင်ပညာအပြင်တွေဟာဘုရားတို့ယောဂီများပြည့်စုံတာနိုင်မှာလားမပြည့်စုံနိုင်မှာလားအပြည့်ဆုံးတယ်လို့သိခံတယ်ဆိုတာကဒါရီသိခံရမှာလေဆိုတော့အာယုဇိုးတွေကိုလည်းသိခံရကိုယ်ထဲကဝိရဏဇိုးတွေကိုလည်းပဲသိခံရအာဇိုးတွေဆိုတာကအမြင်ဇိုးတွေအကြာဇိုးတွေသတိယံလူတွေဘေးအန္တရာယ်တွေဒါတွေပဲသူအာဇိုးတွေကြောင့်သိနေသောပဲနဲ့ဒေါသမဖြစ်ပဲနဲ့ဉာဏ်မတုံ့ဘူးပဲနဲ့သိခံဖို့လိုအပ်ပြီးတော့ခန္ဓာကိုယ်ရဲ့ကဝေဒနာဇိုးတွေကိုသိခံရဝေဒနာဇိုးတွေကပါရီလာမလဲညောင်းတာတို့ကူတာတို့ပြင်တာတို့ကြိုက်တာတို့ခဲတာတို့အောက်တာတို့စသည်အပြင်ဝေဒနာတွေမပေါ်ဘူးလားအဲဒီညောင်းတာကူတာနာတာပြင်တာကြိုက်တာစသည်တွေဟာခန္ဓာကိုယ်ရဲ့ကဝေဒနာဇိုးတွေပဲအဲ့ဒါလေးလည်းသိခံကြရတယ်။တရားထုတ်တဲ့ပုဂ္ဂိုလ်များဟာဒီဝေဒနာဇိုးတွေကိုသိခံပြီးတော့ရှုမှတ်နေကြရတယ်။သိမှတ်တာပဲနဲ့ကိုယ်မူရာတွေမကြတဲ့နာပြည့်ပြင်းနေမယ်ဆိုရင်တော့သမာဓိလည်းမဖြစ်နိုင်တော့ဘူး။ဝိပဿနာပညာလည်းပဲဖြစ်ဖို့မရှိတော့ဘူး။ဒါကြောင့်သိခံတဲ့အကျင့်ဟာသမာဓိပညာအကျင့်တို့ရဲ့အခြေခံတရားလည်းပဲဖြစ်နေပါတယ်။အရှင်သစ္စာဘုရားဟောကြားထားပြီမဟာယဝုဒ္ဓဝါဒပုဒ္ဒံမှာသစ္စာဘုရားသာတော်ဖြစ်တဲ့ရှင်ယဝုဒ္ဓတာမေလေးကသစ္စာဘုရားရဲ့နောက်တော်မှာသုံးကံသွားလို့အကျွဲလိုက်လာရင်းတဲ့သစ္စာဘုရား၏ဥပတိလက္ခဏာတော်ကိုကြီးကျူးသင်မြင်ပြီးတော့အတားတူပြည့်တဲ့မိမိရဲ့ရုပ်လက္ခဏာတွေကိုလည်းပဲစိတ်ထဲကလည်းကြံစည်ပြီးတော့ตายาติจี้จูနေပါတည်းဆိုเจ้าญาติโยมนักษาญาติတော်မူတဲ့အတွက်ယုတ်တရား၌ตายาတက်မဲ့မှုမဖြစ်ရအောင်သာတော်ရာဟုလာအာနေတံမမနေတောဟမတ္တမိနေနေတောမိအတ္တတိလို့ဘုရားတော်များကရှုမှတ်ဖို့အတွက်ညွှန်ကြားလိုက်တယ်ဤယုတ်ဟာငါဟာမဟုတ်ဤယုတ်ဒီငါမဟုတ်ဤယုတ်ဒီငါရဲ့အတ္တမဟုတ်လို့ရှိပါမယ်လို့ဘုရားတော်မြတ်ကသာတော်ရဟုလာအာညွှန်ကြားသလားမညွှန်ကြားလားမ
ညွှန်ပါဘ
ူးခင်ဗျာအဲ့ဒီတော့ရှင်ဟုလာကမှန်လားဗလဲဆိုတာဘုရားယုတ်ကိုသာရှိပါမှန်လားလို့မေးချောက်တော့အခါသူကဘုရားတော်မြတ်ကယုတ်ကိုရှိပါတယ်လို့ပဲဝေဒနာကိုလည်းရှိပါမယ်သင်ညာကိုလည်းရှိပါမယ်သင်္ခါရကိုလည်းရှိပါမယ်ဝိညာဉ်ကိုလည်းရှိပါမယ်ခန္ဓာ၅ပါးလုံးကိုပင်ရှိပါပေမယ်လို့ဘုရားကိုယ်တော်မြတ်ကညွှန်ကြားလိုက်တယ်။ရှင်ယောဒာမထေရလည်းပဲမြတ်စွာဘုရားပြေတော်မူတဲ့ဩဝါဒကိုမျက်မှောက်မှာခ ခံယူရရှိလို့ရှိရင်သံဃာသွားဖို့ရမတင်သေးဘူးတရားသာအထုံးမှတင်ပါပဲလို့ရှင်ရှင်ဒီတကာလသံဃာမလိုက်တော့ဘဲနဲ့တိပင်တပင်ရင်အောက်သွားပြီးတော့တရားအထုံးနေတယ်တိပင်တပင်ရောသွားပြီပါလို့ဘုရားသောကရှင်သာရိပုတ္တမထေရကတွေ့တဲ့အခါကျအာနာပါနရှိဖို့ပြောတယ်ရှင်ရဟုလာကလည်းလည်းမြတ်စွာဘုရားပေးထားတဲ့ကမ္မထံကိုပဲဆက်လက်ပြီးတော့ရှုမှတ်နေခဲ့ပြီးညနေချမ်းအခါမြတ်စွာဘုရားဌာနောပြန်ရောက်သွားတဲ့အခါကျတော့အာနာပါနရှုဖို့ရှင်ဤဒီကိုမြတ်စွာဘုရားအမေတော်မူတယ်။သောကမြတ်စွာဘုရားကအာနာပါနရှုဖို့ရှင်ဤဒီကိုမဟောကြားသေးပဲနဲ့ဓာတ်ငါးပါးရှုဖို့ကိုဥစွာမြတ်စွာဘုရားကဟောကြားညွှန်ကြားပေးတယ်။ဒါတော့ရဟုလား။သံဃာငွေရင်းဖြစ်တဲ့တဲ့တဲ့အသာရှိတဲ့ကျမ်းစာဆက်မှာတဲ့ပဋိပိဋက19ပါးရေအပြင်ဘက်မှာရှိနေတဲ့ကျမ်းစာဆက်မှာတဲ့ပဋိပိဋကရုပ်တွေရေအဲ့ဒီအာလုံးသောရုပ်တွေကိုတဲ့ငါဟာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးလို့ရှုရပေမယ်လို့မြတ်စွာဘုရားကရှုဖို့ရှုနည်းကိုညွှန်ကြားသလားမညွှန်ကြားလား
ည
ွှန်ပါတယ်ဒါရင်မကဘူးအဲ့လိုရှုမှတ်နေလို့ရှိရင်တဲ့အဲ့ဒီပဋိပိဋက၌မီးမွေးသာယာမှုတွေတခါတည်းကျင်းသွားမယ်လို့မြတ်စွာဘုရားကဆက်လက်ပြီးတော့ညွှန်ကြားတယ်။ထို့သူပဲအာဘောဓာတ်တို့၊တိသောဓာတ်တို့၊ဝါယောဓာတ်တို့၊အာကာသဓာတ်၄ပါး။အဲ့ဒီဓာတ်၄ပါးတို့နဲ့လေဒီလိုပဲရှုမှတ်ရမယ်။ထို့သူရှုနိုင်လို့ရှိရင်ချင်းအတွေ့အိုးတွေအတွေ့အကြုံတွေဟာမိမိရဲ့စိတ်ကိုမသိယူနိုင်တော့ဘဲမဆွဲဆောင်နိုင်တော့ဘဲစိတ်ဟာကြည်လင်ပြီးတကားလားသင်ကျင်မှုတွေရသွားပြီးမယ်လို့ဘုရားတော်မြတ်ကသာတော်ရာဟုလာအင်းကိုညွှန်ကြားလိုက်တယ်။ဘယ်လိုသင်ကြားသားမလဲစိတ်ကြီး။သိသူတွေအတွေ့အကြုံတွေကြုံတွေ့ရလို့သူတွေ့သူတွေအတွေ့အကြုံတွေကစိတ်ကိုမဆဲဆောင်မသိညွှန်နိုင်လဲစိတ်ကလေးသင်ကြားသားမလဲဆိုတာကတော့ဘုရားတော်မြတ်ကသင်ကြားပုံလေးညွှန်ကြား။ပထဝီဓာတ်လို့ခေါ်တဲ့မြေကြီးရုပ်တွေဟာသူ့အပေါ်မှာအလိုတရားမှကောင်းတဲ့အတွေ့အကြုံတွေထိတွေ့ကြရတယ်သိချကြရတယ်ကောင်းတဲ့အတွေ့အကြုံတွေသိချတော့များလည်းပဲตาရမှုတွေတက်ကြမှုတွေရှင်လန်းမှုတွေမရှိဘူးမကောင်းတဲ့အတွေ့အကြုံတွေစွန့်ပြဲချတယ်စွန့်ပြဲချတယ်ဆိုတော့စွန့်ပြဲချတော့များလည်းပဲဒီပထဝီမြေရုပ်ဟာတက်ကြမှုတွေမရှိဘူးရှင်မောမှုတွေမရှိဘူးငြင်းဝဲမှုတွေမရှိဘူးတဲ့ဒါတော့ပဲအတွေ့အကြုံတွေတို့နဲ့တက်ပြီးတော့လည်းပဲမိမိဒီအဝိတိကံပြီးတော့ဘာဝနာမှုကိုပွားစီရမယ်လို့မြတ်စွာဘုရားကညွှန်ကြားလိုက်တယ်။ထို့သူပင်လေရေဓာတ်တို့မိဓာတ်တို့လေဓာတ်တို့အာကာသဓာတ်တွေအဲ့ဒီအပေါ်တွင်လည်းပဲအတွေ့အစိုးတွေအတွေ့အကြုံတွေဘယ်လိုပဲတင်သေးကြဘယ်လိုပဲဆွတ်ချပြီးတော့ညာလဲပဲအတွေ့အကြုံတွေနဲ့ဆက်စပ်ပြီးတော့နှစ်တမှုဒေသယာမှုတွေမရှိဘူးမကောင်းတဲ့အတွေ့အကြုံတွေစွန့်ပြစ်ချတော့များလည်းပဲယုံမုန်းမှုတွေငြင်းဝဲမှုတွေမရှိဘူးအောက်အင်းပြီးတော့သိခံပြီးတော့ကျင့်သုံးလို့နိုင်ရမယ်လို့ဘုရားတော်များကသားတော်ရဟုလာကိုမိကြလိုက်တယ်ဆိုတော့ဘုရားတော်များမိကြပြီးအတိုင်းသားတော်ရဟုလာလည်းပဲတနေ့လုံးအဲ့ဒီမှာကျင့်သုံးတယ်ဆုံးကသွားချိန်မှာဆုံးကမသွားတော့ဆုံးလည်းမဖုံးသေးတော့ပဲနဲ့တနေ့လုံးအားထုတ်ပြီးတော့နေတော်မူတယ်ကျောင်းသူပဲဘုန်းကြီးတို့ယောဂီများလည်းပဲရှုစရာမဆရာအာရုံတွေပေါ်တိုင်းပေါ်တိုင်းနေနေသာတော်ရဟုလာခဲ့တို့ယုတ်တရားတွေပေါ်ပေါ်ဝိရဏတရားတွေပေါ်ပေါ်ပညာသင်္ကာရဝิญญတရားတွေပေါ်ပေါ်မြင့်တိပေါ်သောအရှိတံတရားတွေလို့ဆိုပေါ်တိုင်းပေါ်တိုင်းသောအရှိတံ၌အောက်ဤပြီးတော့သိခံပြီးတော့ရှုမှတ်ဖို့အရေးမကြီးဘူးလားသိခံပြီးတော့ရှုမှတ်မယ်သူတို့ရှိရင်မိမိရဲ့အရှိတံတရားတွေပေါ်မှာသာယာမှုတွေတမ်းမဲ့မှုတွေကိမိတကာလသေရမိမိရဲ့စိတ်လေးကသင်ကြယ်မှုတွေရလာပြီပဲတာလို့တွေလည်းပဲအရှိတံလုံးနေတယ်လို့မှမရှိတော့စိတ်ပြည့်ငြိမ်ဝဲမှုတွေလည်းပဲစိတ်ဆိုးမှုတွေလည်းပဲမရှိတော့ဘူးတဲ့ဒီကံမှာမိမိစိတ်ကလေးကသင်ကြယ်မှုတွေဖြစ်နေပါတယ်ဆိုတော့သင်ကြယ်မှုတွေဖြစ်နိုင်ဖို့ဆိုတာကတော့အာယုန်ဒီပေါ်တိုင်းပေါ်တိုင်းသိခံပြီးတော့ကျင့်သုံးနိုင်ရမယ်။အာယုန်ဒီပေါ်တိုင်းပေါ်တိုင်းပါဖြစ်ရမယ
်
။သိခံပြီးကျင့်သုံးမှသာလေအမျက်ဆုံးပြီပဲလို့ဘုရားမြတ်စွာဘုရားကဟောထားတယ်လားမဟောထားပါလား
။
သို့သို့ဘုရားမြတ်စွာဟောရတာသိရှိ၍ဘုန်းကြီးတို့ယောဂီများကလည်းပဲသိခံပြီးတော့အာရုံဇိုးတွေဖြစ်စေအာရုံကောင်းတွေဖြစ်စေပေါ်တိုင်းပေါ်တိုင်းတော့ဘုရားတို့နဲ့သိခံပြီးကျင့်သုံးနိုင်ကြပါစေလို့ဘုန်းကြီးတို့တိုက်တွန်းလိုပါတယ်အဲကြောင့်အဲ့ဒါဆိုကြည့်လိုက်ပါသီကံကျင့်သော
သီကံကျင့်သ
ောမြတ်ဆုံးဟု
မြ
တ်ဆုံးဟောညွန်ပြု
ဟောညွန်ပြု
မိမှုမြတ်ဗုဒ္ဓသီကံကျင့်သော
သီကံကျင့်သော
မြတ်ဆုံးဟု
မြတ်ဆုံး
ဟောညွန်ပြု
ဟောညွန်ပြု
မိမှုမြတ်ဗုဒ္ဓ
မိမှုမြတ်ဗုဒ္ဓ
ဒီနေ့ယနေ့သုသာ၌ဒီကံကျင့်သောအမြတ်ဆုံးသောတဲ့ဩဝါဒကထာဓမ္မဒေသနာတစ်ခုကိုအရင်ကျောင်းအနေဖြင့်ဟောနာပြည်ယောမသနာယူဆရာသည်တို့တရားဒေသနာတော်တိုင်းလိုင်းနာပြည်သောဘာမြအထုံးနိုင်ကြသည်ဝိမိတောတည်းအလုံးရှိရတောက်တာနှင့်တရားပြန်လို့ကံစင်အပ်သောမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းညာစွာဆက်ရောက်၍နိဗ္ဗာန်တရားဖြင့်အတိယတိကိုယ်စီကိုယ်ကမြမောင်ပြုနိုင်ကြပါ